ပေါ်တူဂီနိုင်ငံအလဲပိုင်းမှာတစ်တောမီအကြီးကျယ်လောင်ကျွမ်းခဲ့တဲ့အတွက်အနည်းဆုံးလူပေါင်း62ဦးသေဆုံးခဲ့ရပါတယ်။အများစုဟာသူတို့ရဲ့ကားတွေထဲမှာပဲမီးလောင်ခံရပြီးသေဆုံးခဲ့ကြတာဖြစ်ပါတယ်။ပြင်းထန်တဲ့အပူလှိုင်းတက်ရောက်ပြီးမိုးမရွာပဲမိုးသံမှုန်တိုင်းတွေတိုက်ခတ်နေခြင်းမှာပဲမီးအကြီးကျယ်လောင်ခဲ့တာဖြစ်ပြီးမီးကြောင်ဒဏ်ရာရသူကအနည်းဆုံး59ဦးရှိနေပါတယ်။ပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတာကတနင်္လာနေ့ကစပြီးနိုင်ငံအတွက်3ရက်ကြာဝမ်းနည်းပူဆေးတဲ့အထိမ့်မှတ်တွေဖြစ်နေကြေညာခဲ့ပါတယ်။အခုလိုဖြစ်ပွားမှုတွေအတွက်တိတ်ကိုဝမ်းနည်းစရာကောင်းကြောင်းနဲ့အဓိကကအနေအနေထားမှာရှိနေသေးတဲ့ပြည်သူတွေရဲ့အသက်အန္တရာယ်လုံခြုံရေးဖြစ်ကြောင်းပြောပါတယ်။ရဲတွေဟာမီးလောင်ကျွမ်းထားတဲ့တစ်တောထဲမှာရောလောင်ကျွမ်းခဲ့တဲ့အိမ်တွေထဲမှာပါသေဆုံးသူတွေရဲ့အကျဉ်းချံတွေကိုလိုက်လံပြီးရှာဖွေနေကြပါတယ်။ Lisbon အရှိမြောက်ဖက်ကီလိုမီတာ150လောက်မှာရှိတဲ့တောင်ထူတက်တဲ့ပက်ဒရီကိုဂရန်ဒီဒေတာမှာမီးလောင်ကျွမ်းခဲ့တာဖြစ်ပြီးမိသက်သမားယာနဲ့ချီးပြီးမီးငြိမ်းတက်ခဲ့ရတာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။မီးငြိမ်းတက်ဖို့စပိန်နဲ့ပြင်သစ်နိုင်ငံတွေကလည်းလေကြောင်းအကူအညီတွေကိုပေးခဲ့တယ်လို့ EU ဥရောပသမဂ္ဂကလည်းအရေးပေါ်အကူအညီတွေကိုပေးခဲ့တာဖြစ်ပါတယ်။